ကိုကလက်နက်ကင်တက် MNDAA ရဲ့ထုတ်ပြန်ကြေညာချက်တွေကိုပြည်တွင်းမီဒီယာတွေမှာဖော်ပြရင်တည်ဆဲဥပဒေတွေအရာအရေးယူမယ်လို့တက်မတော်ကနေပြည်တွင်းသတင်းဌာနတွေကိုသတိပေးချက်ထုတ်ပြန်လိုက်ပါတယ်။မေလ3ရက်နေ့ကမ္ဘာစာနယ်ဇင်းနေ့လွတ်လပ်ခွင့်နေ့မှာထွက်ပေါ်လာခဲ့တဲ့ဒီသတိပေးချက်ကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီဘက်ကပြည်တွင်းသတင်းဌာနတွေကိုဖြန့်ဝေထားပြီးဖြစ်ပါတယ်။တက်မတော်ရဲ့သတင်းမီဒီယာတွေအပေါ်မှာသတိပေးချက်ဟာဆိုရင်အခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်ရရောက်တယ်လို့လည်းဥပဒေရေးရာကျွမ်းကျင်သူတွေကပြောဆိုကြပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဖုန်ချန်းရှင်ရဲ့ကိုကန့်လက်နက်ကင်တပ်ဖက်ကသတင်းထုတ်ပြန်ချက်တွေကိုပြည်တွင်းသတင်းမီဒီယာတွေမှာမဖော်ပြဖို့မြမတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတင်းငင်းနေနေမှာသတိပေးစာထုတ်ဝေပြီးမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီထံကိုပေးပို့ခဲ့တာပါရှမ်းပြည်နယ်အရှေ့ပိုင်းဝါပြည်သွေးစည်းညီညွတ်ရေးပါတီဌာနချုပ်မှာကျင်းပနေတဲ့တိုင်းဒေသလက်နက်ကိုင်ထိပ်သီးတွေရဲ့ညီလာခံကိုတက်ရောက်နေတဲ့ကိုကန့်လက်နက်ကိုင်အဖွဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုမြန်မာအစိုးရကမတရားသိမ်းအဖြစ်ကြီးညာထားတာမို့ကိုကန့်တပ်ရဲ့ထုတ်ပြန်ချက်တွေကိုဖော်ပြကြတဲ့မီဒီယာတွေဟာတည်ဆဲဥပဒေတွေနဲ့အေးအေးယူခံရမယ်လို့သတိပေးလိုက်တာဖြစ်ပါတယ်။ဒီသတိပေးချက်ကိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကပြည်တွင်းသတင်းမီဒီယာတွေကိုဖြန့်ဝေပြီးဖြစ်တယ်လို့ကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ်။
အဲ့ဒီဟာကပြန်ပြီးတော့ဟိုဆိုတော့ဟိုမေးဖော်ဝတ်တိုင်းမနေ့ကဟိုတင်တင်မီဒီယာတွေအီအေဂျာတွေအီးမေးလ်တွေကိုဖော်ဝတ်လုပ်တာဖော်ဝတ်လုပ်တယ်ဆိုတော့ဟိုခါတိုင်းကသူတို့ကသတင်းထုတ်ပြန်ချက်ဆိုအဲ့လိုပဲဝင်လာပြီးရင်ယုံကဟိုဝန်ထမ်းတွေပေါ့နော်ကောင်စီကယုံကဝန်ထမ်းဟိုကလေးမလေးတွေကသူတို့ကချက်ချင်းပြန်ဖော်ဝတ်လုပ်တယ်သတင်းကအဲ့ဒီလေလက်ခံရကြည့်မနေ့ကလည်းအဲ့ဒီဟာတော့သဘောတဘာဝတော့နည်းနည်းကွဲတယ်ဒါပေမဲ့ဝင်လာတဲ့ချိန်မှာသူတို့ကဒါဟိုရင်တက်ကပြီးတဲ့ဟာပဲဆိုတော့ထပ်ပြီးဖြန့်ရမယ့်ဟာဆိုပြီးတော့သူတို့ကချက်ချင်းနဲ့ဟိုဖြန့်လိုက်တယ်နည်းဟိုဒါကတော့ဟိုအတင်းကလည်းအဲ့လိုမျိုးပုံမှန်ပြင်ညွှန်ကြတော့အဲ့လိုဖြန့်လိုက်ဟိုအားလုံးကြီးတော့ရောက်ပြီဒါ့ပေမဲ့သူတို့ပြောထားတယ်လို့ညွှန်ကြားတဲ့သဘောထားမျိုးကတော့ကောင်စီကပြန်ဆွေးနွေးပြီးမှပဲဒီကိစ္စဟိုရင်းနဲ့ပေါ့နော်သူတို့ကတော့ကောင်စီကိုညွှန်ကြားခိုင်းတယ်လို့မျိုးလုပ်တော့ကောင်စီအနေနဲ့ကတော့ဟိုစုံပြီးတော့စည်းဝေးတော့မလုပ်ပါသေးဘူး
တမ်မတော်ဘက်ကအခုလိုမီဒီယာတွေကိုညွှန်ကြားချက်အရာတည်ဆဲဥပဒေတွေနဲ့အရေးယူနိုင်တဲ့အခြေအနေတွေကိုတော့တရားလွတ်တော်ရှေ့နေကြီးဦးရောဘတ်ဆောင်းကအခုလိုပြောပါတယ
်သူတို့ပြောထားတဲ့ဟာတွေအရာဆိုရင်တော့မတရားသေးဥပဒေနဲ့လည်းပဲအကျုံးဝင်တယ်လို့နောက်တစ်ချက်ကတည်ဆဲဥပဒေများလို့ပြောထားတော့အဲ့ဒီမှာနည်းနည်းအခက်အခဲရှိတယ်ဆရာမလေ
းဟုတ်ကဲ့ရှင်
တည်ဆဲဥပဒေတွေဆိုရင်သူတို့ကပြ1950ပြည့်နှစ်အရေးပေါ်စီမံမှုအဲ့ဥပဒေပုံမှန်ငါးမှာပါတဲ့အတိုင်းပေါ့နော်မမှန်ကြောင်းတည်မမှန်တော့အကြောင်းအရာကိုမမှန်ကြောင်းတည်လျက်နေဆိုတော့အပိုင်းနဲ့ဆွဆွဲမယ်ဆိုရင်လည်းညီစိုးသွားနိုင်လို့ဖြစ်နေတယ်အဲ့မတရားတဲ့ဥပဒေပုံမှန်စက်ခွန်နှစ်တို့ပါတို့ဆိုရင်တော့အနည်းဆုံး၃နှစ်ပေါ့နော်အများဆုံး၅နှစ်အဲ့ဒီလိုသွားနိုင်နေနောက်1950ပြည့်နှစ်အရေးပေါ်စီမံမှုဥပဒေပုံမှန်ငါးပါပြမှုတွေနဲ့ဆွဲဆိုလာမယ်ဆိုရင်တော့အမြင့်ဆုံးထောင်နဲ့ခုနှစ်နှစ်ကိုရောက်ရှိသွားနိုင်တယ်
။တမ်မတော်ဘက်ကပြည်တွင်းမီဒီယာတွေအပေါ်သတိပေးချက်ထုတ်ပြန်လိုက်တာဟာဆိုရင်လက်ရှိအခြေခံဥပဒေပါပြဋ္ဌာန်းချက်တွေကိုချိုးဖောက်ရရောက်တာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးကိုတင်ပြီးဆုံးဖြတ်မှုခံယူသင့်တယ်လို့လည်းဦးရောဘတ်ဆန်အောင်ကပြောပါတယ်။မေလ3ရက်နေ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာတမရော်ဘက်ကထုတ်ပြန်လိုက်တဲ့ပြည်တွင်းမီဒီယာတွေအပေါ်ညွှန်ကြားချက်နဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီဘက်ကရောပြည်တွင်းသတင်းမီဒီယာတွေဘက်ကပါသဘောထားတုံ့ပြန်ချက်တွေမရှိသေးပါဘူးရှင်